ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့ပေါ်အာရှနိုင်ငံတို့ကလည်းတုံ့ပြန်အရေးယူလိုက်ပါတယ်။စီးပွားရေးပိတ်ဆို့အရေးယူတာတွေလုပ်လို့မရှိတဲ့စင်ကာပူနိုင်ငံကဒီရက်သက်တပတ်အတွင်းယူကရိန်းကိုကျူးကျော်တဲ့အတွက်စီးပွားရေးပိတ်ဆို့အရေးယူကြောင်းကြေညာခဲ့ပါတယ်။ဒီကိစ္စဟာနိုင်ငံငယ်လေးတွေရဲ့တည်ရှိခွင့်နဲ့ချမ်းသာကြွယ်ဝခွင့်ကိုတိုက်ခိုက်ခံရတယ်လို့ယူဆကြောင်းစင်ကာပူနိုင်ငံသားဝန်ကြီးဗီဗီယန်ဘလာကာရရှနန်ကပြောဆိုခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့ကိစ္စနဲ့ပတ်သက်ပြီးစင်ကာပူအမျိုးသားတက္ကသိုလ်ကဒွဲဘက်ပါမောက်ခလင်တိုင်ဝေကတော့
It takes a sovereignty very seriously. The thinking is that if a vulnerable country can be overrun
ကျောက်ချာအာနာကရေးကြည့်ပါတယ်။အားနေတဲ့နိုင်ငံငယ်လေးတနိုင်ငံတိုက်ခိုက်ခံရတယ်ဆိုရင်အခြားနိုင်ငံငယ်လေးတွေလည်းတိုက်ခိုက်ခံရနိုင်ပါတယ်လို့ပါမောက်ခလင်တိုင်ဝေကပြောဆိုသွားတာပါစင်ကာပူရဲ့စီးပွားရေးပိတ်ဆို့အရေးယူမှုဟာ44နှစ်အတွင်းပထမအဦးဆုံးအကြိမ်ဖြစ်ပါတယ်။ဗီယက်နမ်ကနေကမ္ဘောဒီးယားကိုကျူးကျော်တုန်းကနောက်ဆုံးပိတ်ဆို့အရေးယူမှုလုပ်ခဲ့ပါတယ်။ရုရှားကိုတုံ့ပြန်အရေးယူတဲ့အထက်မှာအာရှကကမ္ဘာစီးပွားရေးတတရအင်အားကြီးဂျပန်နိုင်ငံလည်းပါဝင်ပါတယ်။ဒါ့အပြင်တောင်ကိုရီးယားနဲ့ဩစတြေးလျနိုင်ငံတွေကလည်းအလားတူကြီးညာပါတယ်။ဒီနိုင်ငံတွေအနေနဲ့ရုရှားအပေါ်စီးပွားရေးငွေရေးကြေးရေးနဲ့နည်းပညာပစ္စည်းတွေကိုပိတ်ဆို့အရေးယူတော့မှဖြစ်ကြောင်းပြီးခဲ့တဲ့ရက်သက်တပတ်တွေအတွင်းကကြေညာခဲ့ပါတယ်။